of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမောပါရှင်
။ကျမဧတနာကျော်ပါရှင်။အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ပြီဖြစ်တဲ့နျူကလ িয়ার စာချုပ်ကနေအမေရိကန်ကနှုတ်ထွက်မယ်လို့မနေ့ကကြေညာသွားပြီးဒီကနေ့မှာတော့ရုရှားကလည်းနှုတ်ထွက်မယ်လို့ကြေညာသွားပြန်ပါတယ်။အမေရိကန်ရုပ်သံ CBS နဲ့တောက်ချာနေကတွေ့ဆုံမေးမြန်းချက်တစ်ခုမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကိုပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်မဆုံမွေ
ဟုတ်ကဲ့ပါရှင်ဒီညနေကင်းသောတာရှင်နေနားဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေကတော့ဒုတိယကြိမ်လွှတ်တော်၃နှစ်မြောက်လွှတ်တော်မိကုံးမှာဒေါ်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံဘက်ကနေပြီးတော့ပြည်သူလူထုရဲ့လူလားချက်မျှော်လင့်ချက်စိုးရိမ်ချက်တွေအပေါ်မှာလူထုရဲ့ကိုယ်စားလှယ်တွေဘက်ကအမှန်မှန်ကန်ကန်သုံးသပ်ကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ
်ဒီမိုကရေစီဆိုပြည်သူ့ကိုအခြေခံတဲ့စနစ်ပြည်သူရဲ့ထောက်ခံမှုကိုဘယ်လိုရအောင်လုပ်ရမလဲပြည်သူကဘာတွေလိုလားတယ်ပြည်သူရဲ့မျှော်လင့်ချက်တွေကဘယ်လိုရှိတယ်လဲ
ဒေါင်ဆန်းစုကြည်ရဲ့လွှတ်တော်မိကုံးအပေါ်မှာသုံးသက်ချက်အပြည့်အစုံနောက်ပိုင်းမှာနားဆင်ရဖို့ရှိတယ်လို့စစ်တပ်ကအာဏာသိမ်းထားတဲ့ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲကျင်းပမဲ့ရက်ကိုကြေညာလိုက်ပြီးဖြစ်တဲ့အကြောင်းနဲ့အတူတောင်အာဖရိကနိုင်ငံရဲ့ကြောက်မီးသွေးတွင်မိုင်းတွင်းနေရှိတဲ့နေရာဟာကမ္ဘာလေထုညဉ့်ညမ်းမှုဖြစ်အောင်အဆိုးဝါးဆုံးနေရာတစ်ခုဖြစ်နေတယ်ဆိုတာကိုရှာဖွေတွေ့ရှိတဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းရဲ့ထိတ်တဲရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ဆေးကာလာတာလက်ပစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတပြန်ကြားတပြန်လှုံ့ဆော်နေကြပါတယ်။အမေရိကန်နဲ့ရုရှားကြားဆဲဆုနှစ်နဲ့ချီရှိခဲ့ပြီးဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေအမေရိကန်ကနှုတ်ထွက်ကြောင်းတောက်ကြနေကပဲကြေညာလိုက်ပြီးတဲ့နောက်ဒီကနေ့စနေနေ့မှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာသွားပါတယ်။မဟာမိတ်အမေရိကန်တို့ကဒီစာချုပ်ကနေနှုတ်ထွက်မယ်လို့ကြေညာသွားတာမလို့ကျွန်တော်တို့လည်းဒီစာချုပ်ကနေပြီးတော့အလားတူနှုတ်ထွက်ပါမယ်လို့သမ္မတပူတင်ကရုပ်မြင်သံကြားကနေဒီကနေ့ပဲပြောကြားသွားတာပါ။ရုရှားတို့အနေနဲ့အတန်ထက်မြန်တဲ့ hypersonic လက်နက်တွေအပါအဝင်ဒုံးကျည်သစ်တွေတီထွင်ဖို့စလုပ်မယ်လို့လည်းသမ္မတပူတင်ကပြောပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေကိုလည်းနျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စနဲ့ဒီဘက်ကစပြီးတော့အမေရိကန်အစိုးရနဲ့တွားပြီးတော့မဆွေးနွေးဖို့မှားထားတယ်လို့သူကဆိုပါတယ်။အမေရိကန်ကတော့ရုရှားဘက်ကနေပြီးတော့ဒီသဘောတူလက်နဲ့စာချုပ်ကိုရေးထိုးထားတာကိုပျော်ပျော်ကြီးနဲ့ချိုးဖောက်တယ်လို့ဆွဆွဲပြီးတော့ဒီစာချုပ်ကနေပြီးတော့ယာယီနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကြေညာချက်ထုတ်ခဲ့တာပါရုရှားတို့ကတားမြစ်ဒုံးကျည်စနစ်ကိုလှုပ်ဝက်တီထွင်နေတယ်ဒါဟာပြည်ပရောက်ကျွန်တော်တို့တပ်ဖွဲ့တွေနဲ့မဟာမိတ်နိုင်ငံတွေအတွက်ဓာတ်ရိုက်ချိမ့်ချောက်မှုဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်ဒါမဲ့သမ္မတထရမ့်ကဆွေးနွေးနိုင်ရုံလည်းတော့ဖွင့်ပေးထားတာပါပိုကောင်းတဲ့သဘောတူညီချက်တစ်ခုချုပ်ဆိုနိုင်နိုင်မယ်လို့သူမျှော်လင့်ကြောင်းသူကပြောထားပါတယ်တရုတ်နိုင်ငံကတော့ဒီလိုမျိုးအမေရိကန်တို့ရဲ့နှုတ်ထွက်မှုကိုစနေနေ့မှာပဲကန့်ကွက်သွားပြီးတော့ရုရှားနဲ့အမေရိကန်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေဒီကိစ္စကိုပြည့်လည်အောင်လုပ်ဖို့ပြောသွားခဲ့ပါတယ်ရှင
်ဗင်နီဇွဲလားနိုင်ငံကတိုက်ခန့်ခေါင်းဆောင်ဝန်ဂွိုက်ဒိုကိုဗင်နီဇွဲလားသမ္မတဖြစ်ကမ္ဘာနိုင်ငံအလုံးကအတိမတ်ပြုဖို့လွမြောက်ရေးဘက်မှယက်တီကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတောင်းဆိုလိုက်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောကြားလိုက်ပါတယ်။နိုင်ငံရေးတင်မာမှုတွေတနေ့တခြားမြန်မာလာနေတဲ့ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကလပ်စ်မာဒူရိုနဲ့သူ့ကိုယ်သူဂျာဖြတ်သမ္မတအဖြစ်ကြေညာထားတဲ့တိုက်ခန့်ခေါင်းဆောင်ဝန်ဂွိုက်ဒိုအကြအာနာအပြိုင်မှုတွေကြီးမားနေချိန်မှာပဲအမေရိကန်ဒုသမ္မတမိုက်ပန့်စ်ကဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာပြည်ပရောက်ဗင်နီဇွဲလားနိုင်ငံသားတွေနဲ့လူမှုအဖွဲ့အစည်းနဲ့တောက်ကြနေကတွေ့ဆုံစဉ်အတွင်းအဲ့လိုပြောကြားလိုက်တာပါသမရဂွိုက်ဒိုနဲ့သူ့ရဲ့မိသားစုဘေကင်းလုံခြုံရေးကအမေရိကန်ပြည်သူတွေအတွက်လည်းအလွန်ကိုအရေးကြီးတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။မနေ့ကပဲမာဒူရိုကအရက်ဘော့ရဲတပ်ဖွဲ့ဝင်တွေကိုသမရဂွိုက်ဒိုအိမ်ကိုဆေးလွတ်ပြီးသူ့ရဲ့မိသားစုကိုချိန်ချောက်ခဲ့ပါတယ်။ဒါပေမဲ့ဗင်နီဇွဲလားပြည်သူတွေအနေနဲ့ဒါကိုဘယ်တော့မှကြောက်ရွံ့သွားမှာမဟုတ်လို့အမေရိကန်ပြည်ထောင်စုအနေနဲ့လည်းအလားတူပါပဲလို့ဒုသမရမိုက်ပန့်စ်ကပြောပါတယ်။ဒါပြင်မာဒူရိုအနေနဲ့အမေရိကန်ပြည်ထောင်စုရဲ့တနိဋ္ဌာန်ခိုင်မာမှုကိုဘယ်တော့မှမဆန်းသက်ကြည့်ဖို့ကိုလည်းဒုသမမိုက်ပန့်စ်ကသတိပေးလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာဒီပြဿနာပြေလည်ပြီးလွတ်လပ်ရေးပြန်မရမချင်းသမ္မတထရမ့်အစိုးရအဖွဲ့ရဲ့အမေရိကန်ခေါင်းဆောင်တွေဟာဗင်နီဇွဲလားပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်တယ်လို့လည်းဒုသမမိုက်ပန့်စ်ကပြောကြားသွားပါတယ်ခင်ဗျာ။
အမေရိကန်ရုပ်သံ CBS နဲ့တောက်ကြနေကဆွေးနွေးခဲ့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကိုပြင်းပြင်းထန်ထန်ဝေဖန်သွားခဲ့ပါတယ်။မစ္စပလိုစီဟာကျွန်တော်တို့နိုင်ငံအတွက်တိတ်ကိုဆိုးပါတယ်လူကိုကုန်းတဲ့ကိစ္စကိုလည်းလုံးဝကိုဂရုမစိုက်ပါဘူးလို့သမ္မတထရမ့်ကပြောသွားပါတယ်။မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာနိုင်ငံတွင်းတရားမဝင်ဝင်ရောက်လာမှုတွေကိုတားဆီးဖို့ဆိုပြီးတော့အမေရိကန်သမ္မတကတရိုင်းဆောင်ဖို့အတွက်အစိုးရအသုံးစရိတ်တောင်းထားတာကိုမစ္စပလိုစီကသဘောတူမပေးလို့အခုလိုပြောတာဖြစ်ပါတယ်။အောက်လွတ်တော်မှာကဒီမိုကရက်တစ်ပါတီကထိန်းချုပ်ထားနိုင်တာမလို့ဒီငွေချပေးဖို့သူတို့ကငင်းဆန်ထားတာပါ။ပါတီနှစ်ရက်လုံးပါဝင်ဖွဲ့စည်းထားတဲ့ကော်မတီမှာဒီနေဆက်လုံခြုံရေးကိစ္စအတွက်ခိုင်မာအားကောင်းပြီးတော့တကယ့်လက်တွေ့အသုံးဝင်မဲ့နီလန်ကောင်းတွေကိုဒီမိုကရက်အမတ်တွေတင်ပြထားပါတယ်။ဒါပေမဲ့လည်းဒါတော့မှသမ္မတကနောက်တစ်ခါအစိုးရလုပ်ငန်းတွေထပ်ပြီးတော့မပိတ်အောင်လှုပ်ဆောင်ပါမယ်လို့မပြောပါဘူးဆိုပြီးတော့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ပြောခွင့်ရအမျိုးသမီးဒရီဟမ်မယ်ကပြောပါတယ်ဒီနေဆက်တတိုင်းဆောက်ရေးအငင်းပွားမှုကြောင့်သမ္မတဒေါ်နယ်ထရမ့်က35ရက်ကြာအစိုးရလုပ်ငန်းတချို့ကိုရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်ရှင
်ယူရန်နိုင်ငံက cruise missile ဒုံးကျည်တစ်မျိုးကိုစမ်းသပ်ပစ်လွှတ်လိုက်တဲ့ဗီဒီယိုဖိုင်တစ်ခုကိုအီရန်ကာကွယ်ဝန်ကြီးဌာနကပြသလိုက်ပြီးတော့ဒီဒုံးကျည်ဟာမိုင်840လောက်ပျံသန်းနိုင်တယ်လို့ပြောပါတယ်အီရန်ကာကွယ်ဝန်ကြီးဌာနရဲ့အင်တာနက်ဆမ်းနာမှာတင်ထားတဲ့ဒီဗီဒီယိုဖိုင်ဟာ38စက္ကန့်ရှိပြီးတော့ဒီထဲမှာတော့ဒုံးကျည်စမ်းသပ်ပစ်လွှတ်တာကိုဗတ်ပေါင်းစုံကရိုက်ထားပြီးဒီဒုံးကျည်ဟာတဲကန်နာတွေကပြစ်မှတ်တစ်ခုကိုထိမှန်ခဲ့တာကိုလည်းပြသထားပါတယ်အီရန်နိုင်ငံဟာသူတို့ရဲ့အဓိကရန်ဘတ်ဖြစ်တဲ့အစ္စရေးနဲ့ဒေသတွင်းကအမေရိကန်စစ်အခြေစိုက်စခန်းတွေအထိရောက်အောင်မိုင်1250လောက်အထိပစ်နိုင်တဲ့ဒုံးကျည်တွေကိုလည်းပိုင်ဆိုင်ထားတာဖြစ်ပါတယ်စနေနေ့ကစမ်းသပ်ပစ်လွှတ်လိုက်တဲ့ဒုံးကျည်ဟာ945မိုင်လောက်သွားပြီးတဲ့နောက်သူ့ရဲ့ပြစ်မှတ်ကိုထိမှန်ခဲ့တယ်လို့အီရန်ကာကွယ်ဝန်ကြီးဗိုလ်ချုပ်ကြီးအာမီယာဟာထာမီကပြောပါတယ်။ဒါပြင်ဒီဒုံးကျည်ဟာပြစ်မှတ်သေးတွေကိုထိအောင်ပစ်နိုင်တယ်လို့ electronic စစ်ပွဲအတွက်လည်းခန့်နှိမ့်နှိမ့်ပြန်တန်းနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။အီရန်နိုင်ငံဟာသူတို့စစ်တပ်ရဲ့အောင်မြင်မှုတွေကိုမကြာခဏဆိုလိုထုတ်ပြန်ကြေညာလို့ရှိပြီးတော့ဒါကိုတိကျအတည်ပြုလို့ရတာတော့မရှိပါဘူး။1992ခုနှစ်ကစတင်ပြီးတော့အီရန်နိုင်ငံဟာသူတို့ဘာသာသူတို့လက်နက်ထုတ်လုပ်တဲ့အစီအစဉ်ကနေလက်နက်တွေကိုထုတ်လုပ်နေပြီးတော့ဒီထဲမှာမော်တာကြီးစံကနေဒုံးကျည်တွေအထိပါဝင်တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068.3 MHz လိုင်းဒိုမီတာ19 kHz 15965နဲ့ไดโดมิเตอร์25กิโลเฮิรตซ์11965ลูกอ่ะนี่ก็ทุ่นไปนี่ว่ะครับ
VOA American တန်ကနေဒေတာတွေနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာຫນွေဥပြန်ဝင်လို့တိုက်ပွဲတွေဖြစ်တဲ့ရာသီမတိုင်ခင်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကြားကအပေါ့အပြဲတွေနဲ့ဒီနယ်စပ်တဝက်နေပါကိုတတိုင်းကာမယ်လို့ပါကစ္စတန်အစိုးရကပြောပါရယ်။American စစ်တပ်ကအကြီးအကျယ်စစ်ဆင်ရေးတွေလုပ်မယ်လို့အများကခန့်မှန်းထားတာကြောင့်ဒီစစ်ဆင်ရေးကာလမှာအာဖဂန်နစ္စတန်နိုင်ငံဘက်ကအကြမ်းဖက်အဖွဲ့တွေပါကစ္စတန်နိုင်ငံနဲ့ရောက်လာတာကိုကာကွယ်တဲ့အနေနဲ့ဒီနယ်စပ်လုံခြုံရေးခြံစည်းရိုးခတ်တဲ့ကိစ္စကိုခက်သက်သက်လှုပ်ဆောင်နေတယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရသူကပြောပါရယ်။မြောက်ဝါဇီရစ်စတန်နယ်စပ်မှာအမြင့်ကိုဗေရှိတဲ့တန်ဆူးချိုခြံစည်းရိုးစောင့်နေတာကိုပြသဖို့အတွက်သတင်းတောက်တွေကိုစစ်တပ်ကတလောကပဲအဲ့ဒီကိုခေါ်သွားခဲ့ပါတယ်။ခြံစည်းရိုးထိပ်မှာတော့တန်ဆီချိုအဝိုင်းလေကြီးတွေတက်ထားတာပါ။မိုင်1600လောက်အရှိရှိမဲ့နယ်စပ်ကိုခြံစည်းရိုးခတ်မှာဖြစ်ပါတယ်။ခြံစည်းရိုးကမဲ့နေရာတချို့နေရာကမြေပြင်အနေထားကျန်းတန်းပြီးတော့တချို့နေရာတွေမှာတော့ပေ12000လောက်ထိမြင့်တဲ့ထိပ်ဖြားစီးနင်းဖုံးတောင်တွေရှိပါတယ်။ဒီခြံစည်းရိုးခတ်တဲ့အပြင်ကြားမှာခံတဲ့လိုစခန်းမျိုးတွေကင်းစခန်းတွေရာနဲ့ချီလဲဆောက်လုပ်နေပါတယ်။ဒီတိုင်းခတ်တာကိုဒေါ်လာတန်500သုံးထားတယ်လို့ပါကစ္စတန်အစိုးရကပြောပါရရှင်
။တရုတ်ဒုတိယဝန်ကြီးချုပ်လျူဟေးနဲ့အခုသတင်းမှတ်စောပိုင်းကဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့တရုတ်နိုင်ငံရဲ့ဂုဏ်သွယ်ရေးဆွေးနွေးမှုဟာအရေးပါတဲ့ထိုးတက်မှုတွေကိုရနိုင်ပြီဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကပြောကြလိုက်ပါတယ်။တရုတ်နိုင်ငံနဲ့ဂုဏ်သွယ်ရေးစစ်ပွဲဆုံးသတ်လိုက်ခြင်းကအကြီးဆုံးသဘောတူညီချက်ကိုရရှိလိုက်တာဖြစ်မယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပြင်တရုတ်နိုင်ငံကဓာတ်ရုပ်ပစ္စည်းတွေနဲ့ထုတ်လုပ်နေတဲ့မွေးစေတွေကိုပြည်မှုအဖြစ်ဥပဒေပြဋ္ဌာန်းသတ်မှတ်ဖို့သဘောတူခဲ့ကြောင်းသူကပြောကြလိုက်ပြီးတော့ဒီချက်ကအမေရိကန်ပြည်ထောင်စုတွေကိုမွေးစေတွေဝင်နေတဲ့အပေါ်မှာကြီးမားတဲ့အကျိုးဆက်တွေရှိလာမှာဖြစ်တယ်လို့လည်းပြောပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုကြားမှာဖြစ်နေတဲ့ဂုဏ်သွယ်ရေးပဋိပက္ခတွေကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးဆွေးနွေးခဲ့ကြပြီးတဲ့နောက်မှာထရမ့်ထောင်ကအခုလိုပြောလိုက်တာပါ။ဒါပေမဲ့ဒီဆွေးနွေးမှုရဲ့အဓိကချက်ကတော့ဂုဏ်သွယ်ရေးသဘောတူညီချက်မဟုတ်ပဲသမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်နောက်ထပ်တစ်ကြိမ်ထပ်တွေ့ဖို့ဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူပိုကွန်ချန်းကလည်းပြောပါတယ်။အမေရိကန်နဲ့တရုတ်ကြားမှာဖြစ်နေတဲ့ဂုဏ်သွယ်ရေးစစ်ပွဲကြောင့်အမေရိကန်ရဲ့ကွန်ပျူတာနည်းပညာတွေကိုအဓိကလုံဆောင်နေတဲ့ Silicon Valley မှာထိခိုက်မှုတွေရှိခဲ့ပါတယ်2018ခုနှစ်က American နည်းပညာကုမ္ပဏီတွေမှာတရုတ်ကုမ္ပဏီတွေရဲ့ယင်းနှိမ့်နှံမှုကဒေါ်လာနဲ့ဘီလီယံကျော်ရှိခဲ့ပေမဲ့ ဒါဟာအဲ့နှစ်မတိုင်ခင်တစ်နှစ်ထက်ဆိုင်တော့80ရာခိုင်နှုန်းတော့ကျဆင်းသွားတာဖြစ်တယ်ဆိုပြီးတော့ Forbes မဂ္ဂဇင်းကြီးကပြောကြားလိုက်ပါတယ်ခင်ဗျာ
American ပြည်အောင်စုမှာ Polar Vortex လို့ခေါ်တဲ့ AA လွန်လှိုင်း American လဲပိုင်းကိုဝင်ရောက်ခဲ့ပြီးတော့ရေတွေခဲကုန်လို့ရေပိုက်လိုင်းတွေပေါက်လက်စစ်မီးတွေပြက်လေရင်ခီးစင်တွေဖြတ်ပြရတာတွေဖြစ်ခဲ့ပြီးတဲ့နောက်အခုတော့ AA နည်းနည်းပြန်ပြီးတော့ရော့လာပါပြီ။နောက်ရက်ပိုင်းတွေမှာအပူချိန်ပြန်တက်လာမယ့်အတွက်ရေခဲတွေပြန်ပြီးတော့ပြောလာလိမ့်မယ်လို့မိုးလေဝသသတင်းတွေမှာကြေညာသွားပါတယ်။ဒီ AA လွန်ရာသီဥတုအနေအထားတွင်မှာတော့တေဆုံးသူပေါင်း22ဦးရှိခဲ့ပါတယ်ရှင်။
2019အာရှဖလာဘောလုံးပွဲမှာတော့ကာတာအသင်းကချန်ပီယံဖြစ်သွားပါတယ်။အာရှဖလာဖိုင်နယ်ကိုတောက်ကြံနေကကစားခဲ့တာမှာကာတာကနာမည်ကြီးဂျပန်ကို3-2နဲ့မမျှော်လင့်ပဲနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ကာတာကငွေကိုရင်သွင်းခဲ့ပြီးတော့ဂျပန်ဘက်ကမီနာမီမိုက69မိနစ်မှာပြန်ချေခဲ့ပေမဲ့နောက်ဆုံး83မိနစ်မှာကာတာဘက်ကပယ်နယ်တီရပြီးတော့နောက်ဆုံးမှာ3-2နဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဲရေးတန်တာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။ပြည်သူလူထုရဲ့လူလားချက်မျှော်လင့်ချက်စိုးရိမ်ချက်တွေပေါ်မှာလူထုရဲ့ကိုစားပြုလွှတ်တော်ကိုယ်စားလှယ်တွေဘက်ကမှန်မှန်ကန်ကန်သုံးသပ်ပြီးတော့လေးလေးနက်နက်လှုပ်တင်လှုပ်ထိုက်တာတွေကိုလှုပ်ဖို့ဆုံးဖြတ်ရမယ်လို့ဒုတိယအကြိမ်လွှတ်တော်၃နှစ်မြောက်နှစ်ပတ်လည်နေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။လူထုကရွေးချယ်တင်မြှောက်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတော့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုစဉ်းစားပြီးတော့လှုပ်တင်လှုပ်ထိုက်တာကိုပြက်ပြက်သားသားဆောင်ရွက်နေတယ်လို့ဖွဲ့စည်းပုံပြည်စည်ရေးကော်မတီဖွဲ့ဖို့ကန့်ကွက်ခဲ့တဲ့အတိုက်ခံပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်တဦးကပြောပါတယ်ဒုတိယအကြိမ်လွှတ်တော်၃နှစ်တိုင်လာချိန်မှာတော့လူလူရဲ့ဆန္ဒကိုလွှတ်တော်ကိုယ်စားလှယ်တွေဘက်ကအမှန်တကယ်ဖြည့်ဆည်းပေးနိုင်ခဲ့ကြပါသလားဆိုတဲ့အမြင်သဘောထားတွေကိုနားဆင်ပါရှင်ပြည်ထောင်စုလွှတ်တော်မှာကျင်းပခဲ့တဲ့ဒုတိယအကြိမ်လွှတ်တော်၃နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာတော့နိုင်ငံတော်သမ္မတဦးဝင်းမြင့်အပါအဝင်အမျိုးသားလွှတ်တော်ပြည်သူလွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်အသီးသီးကလွှတ်တော်နာယကဥက္ကဋ္ဌတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေတက်ရောက်ခဲ့ကြချိန်မှာလွှတ်တော်အစပြည်သူကဖြစ်ပြီးဒီမိုကရေစီလွှတ်တော်တစ်ခုပေါ်ပေါက်ဖို့ဆိုတာကတော့ပြည်သူလူထုရဲ့ပါဝင်ပတ်သက်မှုဟာအဓိကကြတဲ့အကြောင်းဒါကြောင့်ပြည်သူလိုလားချက်မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးဖို့ကြိုးစားဆောင်ရွက်ကြရမှာဖြစ်တယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြည်ထောင်စုလွှတ်တော်မှာအခုလိုမိန့်ခွန်းပြောခဲ့ပါတယ်
။ဒီမိုကရေစီဆိုတာပြည်သူ့ကိုအခြေခံတဲ့စနစ်ပြည်သူရဲ့ထောက်ခံမှုကိုဘယ်လိုရအောင်လုပ်ရမလဲ။ပြည်သူကဘာတွေလိုလားသလဲ။ပြည်သူရဲ့မျှော်လင့်ချက်တွေကဘယ်လိုရှိသလဲ။စိုးရိမ်မှုတွေကဘယ်လိုရှိသလဲဆိုတာစပြီးတော့ဒီလွှတ်တော်ရွေးကောက်ပွဲတွေကိုမဝင်ခင်ကတည်းကနိုင်ငံရေးပါတီများဟာလေ့လာတယ်လွတ်တော်တွေကိုဝင်ကျင်လို့ရှင်လွတ်တော်ကိုယ်စားလှယ်တော့ဖြစ်ချင်လို့ရှင်ပြည်သူလူထုရဲ့ထောက်ခံမှုရအောင်ယူရမယ်မှန်မှန်ကန်ကန်ဥပဒေနဲ့ကိုက်ညီတဲ့နည်းတွေနဲ့ဘယ်လိုဒီထောက်ခံမှုကိုရအောင်ယူရမလဲဆိုတာလွတ်တော်ကိုအကြောင်းပြုပြီးတော့ကိုယ်စားလှယ်လောင်းများဟာတူးချင်းတင်ယူရတာဖြစ်ပါတယ်လွတ်တော်တွေရောက်လာတဲ့အခါကျတော့ဥပဒေပြုမှန်တိုင်းဆိုတာဥပဒေပြုတယ်ဆိုတာဟာနေသူကပြည်သူတွေနဲ့သက်ဆိုင်တဲ့ဥပဒေတွေမဟုတ်ဘူးအခုဆိုလို့ရှိရင်ကျမတို့နိုင်ငံအတွက်အဓိကအကြဆုံးဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့လေလွတ်တော်ကိုယ်စားလှယ်များဟာတာဝန်ရှိလာပါတယ်ဒီတာဝန်တွေကိုထမ်းဆောင်မှုဆိုတာဟာဒီမိုကရေစီကိုပြုစုပျိုးထောင်တဲ့အလုပ်တစ်ခုပဲလို့ကျမတို့ဒီလိုပဲမြင်ဆိုချင်ပါတယ်
နိုင်ငံနဲ့ပြည်သူလူထုအကျိုးစီးပွားအတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေမှာအဓိကတာဝန်ရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလွှတ်တော်မိကုံးမှာထည့်သွင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲ NND ကတင်သွင်းခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့ရေးအဆိုကိုတက်မတော်သားကိုယ်စားလှယ်တွေနဲ့အတူတဦးတည်းမတ်တပ်ရက်ပြီးတော့စန့်ကျင်ကန့်ကွက်ဆန္ဒပြခဲ့သူပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမင်းကင်းမျိုးနဲ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကတော့လွှတ်တော်ကိုယ်စားလှယ်တယောက်ရဲ့တာဝန်နဲ့အညီလူထုအတွက်သူဆောင်ရွက်နိုင်ခဲ့တာတွေကိုအခုလိုပြောပြပါတယ
်ကျွန်တော်ရဲ့ရည်ရည်ချက်ကတမ်ပတော်နဲ့တစ်ထပ်တည်းမကြရလည်းရှိပါတယ်လို့ဟိုတိုက်နဲ့ဥလိုနဲ့တစ်ထပ်တည်းအမြဲတမ်းကြကြမှာကြလိမ့်မယ်အဲ့တော့ဒါဥလိုကတော့ဘာဖြစ်လဲဆိုရင်တော့မျက်နှာကိုမကြည့်ဘူးခုဘုံမှာညဉ့်ညင်သွားမှာခုဘုံမှာသိက္ခာသွားမှာခုဘုံမှာဖြစ်လာမှာမုန်းလာမှာဒါတွေမကြည့်ဘူးအမျိုးသားအကျိုးစီးပွားပုံမှာပဲ online လုပ်မှာပေါ့ဒီသဘောရှိတယ်ပေါ့နော
်ဟုတ်ကဲ့
ဒီလေဒီဖော်ပြပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မှနော်လွတ်တော်ဆိုတာကဥပဒေကိုလိုက်နာရမယ်ဆင်းမှာသူကအခေါင်ချုပ်တယ်ဒါကြောင့်လဲဆိုတော့သူကဒီ legislative ပြည်လာရဲ့သူကချုပ်ဆောင်ဖြစ်နေတာဟုတ်အဲ့ဒီအဖွဲ့ဝင်တွေကိုလိုက်ကဒီလိုမျိုးလုပ်တယ်ဆိုလို့ရှိရင်တော့ဒါဟိုဘာကောင်းလဲတမိုင်းမှာ သူတို့တရားခံအဖြစ်မခံနိုင်ဘူ
းဟုတ်ကဲ့
အဲ့တော့အတိပြည့်ပြည့်နေနေမယ်လေသူများမကျော်ဒီဝိတ်နေတော့တည်ကြည့်ကြတယ်ဒါပေမဲ့အတိပြည့်တဲ့ထဲမှာဥရုမပါဘူးဆိုတာကိုတော့ဥရောရက်မှာပေါ့ဒီသဘောရှိတာပေါ့နော်အဲ့တော့ကောင်းဝင်ကြီးတယ်မကြည့်ဘူးဆိုတော့ကိုယ့်အကူဒီလိုလူချင်းတို့ဖို့သူခက်တယ်လေ
ဟုတ်ကဲ့
အဲ့တော့ကိုယ့်ကိုအကဲဖြတ်ဖို့ကတော့ပြည်သူရဲ့တာဝန်ပဲ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဘက်ကတော့တာဝန်ကျေပွန်နဲ့လွှတ်တော်ကိုယ်စားလှယ်တူဆိုတာကပြည်သူလူထုကိုကိုစားပြုပြီးလူထုအတွက်စဉ်းစားချက်တွေနဲ့ပြက်ပြက်သားသားဆောင်ရွက်နိုင်ရဲရမယ်ဆိုတာကိုမေကွန်ပြောခဲ့ပါတယ်။ဆိုတော့ဒီလူထုကနေတခဲနဲ့ဆန္ဒမဲပေးခဲ့ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်ကိုယ်စားလှယ်အများစုပါဝင်တဲ့ဒုတိယအကြိမ်လွှတ်တော်သက်တမ်းမှာရောလွှတ်တော်ကိုယ်စားလှယ်တွေဘက်ကပြည်သူလူထုရဲ့ဆန္ဒသဘောထားအကျိုးစီးပွားနဲ့ဥပဒေပြုမှုတွေကိုဆောင်ရွက်နိုင်ခွင့်ရှိခဲ့ပါရဲ့လားဆိုတဲ့အပေါ်မှာတော့ပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်ခဲ့သူနိုင်ငံရေးလေလာအခဲခံနေတဲ့ဦးရဲထွန်းကအခုလိုသုံးသပ်ပါတယ
်။ဒေါက်တာဆုကြည်ပြောတဲ့ဥစ္စာကရေဘူးရအမှန်တရားပဲလေ။ရေဘူးရအမှန်တရားပဲဆိုတော့ဘယ်အချိန်မဲပြောပြောဒီပြောတဲ့ဟာဟိုမှန်နေမှာပဲ။ကျွန်တော်နားထောင်ကြည့်တော့ဟိုရာနှုန်းပြည့်ဟိုဟာပေါ့အာရကျင်းနဲ့လောက်เสียရှိတယ်လို့တော့ပြောလို့မရဘူးပေါ့လေ။အဲ့ဒါကတော့အကြောင်းမျိုးကြောင့်ပေါ့ကျွန်တော်တို့နိုင်ငံကိုနိုင်ကဒီလိုဒီပါတီကြောင့်ဒီမိုကရေစီတွတ်တော်တဲ့ဒီမိုကရေစီဒီလိုဟာတွေနဲ့ဝေးကွာနေတာဖြစ်တဲ့အခါကျတော့ကျွန်တော်တို့ပထမအချိန်မှာကတဲ့ကူကကျွန်တော်တို့တော်တော်များများတွတ်တော်ကိုယ်စားလှယ်တွေဟာလုပ်ရင်တင်ရင်းနဲ့လုပ်ကြရတာ
။နိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလွှတ်တော်တွင်မှာအတိုက်ခံပါတီတွေဆိုတာကတော့ကိုယ်နဲ့မတူတဲ့အမြင်သဘောထားတွေကိုချင့်ချိန်သုံးသပ်ရင်းနဲ့ရက်တီရဲတဲ့တတ်တီရှိကြပါဆိုပြီးလွှတ်တော်ရဲ့၃နှစ်မြောက်အခမ်းအနားမှာတိုက်တွန်းပြောဆိုသွားခဲ့ပါတယ်ရှင
်။သောရရှင်များရှင်။ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရေအားလျှပ်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လေတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြန်မာစိုးရထိပ်တန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပတ်ဝန်းကျင်နဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြစ်ဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြေဆုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမာရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-3-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညဓာတ်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရသေးရှင်။ဆက်ပြီးတော့အိန္ဒိယထိုင်းနိုင်ငံဘက်မှရွေးကောက်ပွဲကျင်းပမယ့်ရက်တရားဝင်ကြေညာလိုက်တဲ့သတင်းလွှာကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9နှစ်နီးပါးရှိနေပြီဖြစ်ပြီးနောက်ဆုံးမှာတော့ရွေးကောက်ပွဲကျင်းပမယ့်ရက်ကိုလာမယ့်မတ်လ24ရက်နေ့တနင်္ဂနွေနေ့မှာကျင်းပဖို့တရားဝင်ကြေညာလိုက်ပြီးဖြစ်ပါတယ်စစ်တပ်ကတင်းတင်းကြပ်ကြပ်အုပ်ချုပ်မှုတွေကိုစန့်ကျင်တာတွေမြင့်တက်လာနေတဲ့အချိန်မှာအခုလိုရွေးကောက်ပွဲကျင်းပမယ့်ရက်ကိုတရားဝင်ကြေညာလိုက်တာဖြစ်ပါတယ်ဒေးဗစ်ဝိုင်းဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းမမျှသတင်းအောင်ပြောပြပေးပါရှင်
ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9နှစ်နီးပါးရှိလာပြီးနောက်ပိုင်းမှာရွေးကောက်ပွဲကျင်းပပြီးဖို့တောင်းဆိုဆန္ဒပြသူတွေဟာပိုပြီးပြင်းပြင်းထန်ထန်တောင်းဆိုလာကြပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာထိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအီတီပွန်ဘွန်ပရာကွန်ကရွေးကောက်ပွဲကျင်းပမယ့်ရက်ကိုကြေညာလိုက်တဲ့အတွက်ရွေးကောက်ပွဲကျင်းပဖို့အချိန်ကြာမြင့်စွာတောင်းဆိုနေကြသူတွေရဲ့ဆန္ဒပြေဝပြီလို့ဆိုနိုင်ပါတယ
် The date of the general election is officially set on Sunday 24th of March
ဒီကဘွေလာမယ့်မလ24ရက်နေ့တနင်္ဂနွေနေ့မှာကျင်းပဖို့တရားဝင်သတ်မှတ်လိုက်ပါတယ်ဒီရက်ကအားလုံးအတွက်အဆင်ပြေမယ်လို့ယူဆပြီးအဲ့ဒီနေ့မှာဒီကဘွေကျင်းပဖို့ဆုံးဖြတ်လိုက်တာပါ
ထိုင်းနိုင်ငံမှာမကြသေးခင်အချိန်ကအထိနိုင်ငံရေးတက်ကြွလှုပ်ရှားမှုတွေကိုဝန်ကြီးချုပ်ပရာယုတ်ချန်နိုချာကလုံးဝပိတ်ပင်တားမြစ်ထားခဲ့တာပါဝန်ကြီးချုပ်ကိုစန့်ကျင်ဆန္ဒပြသူတွေကိုပြင်းပြင်းထန်ထန်အရေးယူနေပြီးမြဲလေအချိန်ကြာလာတဲ့နေ့အမျှတက်ကြွလှုပ်ရှားသူတွေဘက်ကပုံမရဲတင်းလာပြီးအုပ်ချုပ်မှုကိုသွေးတိုးစန့်ကျင်လာကြပါတယ်စစ်တပ်ကဖြုတ်ချတာကိုခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းသက်စင်ရှင်နာဝထရာရဲ့ညီမဖြစ်သူယင်လက်ရှင်နာဝထရာရဲ့အစိုးရကိုဝန်ကြီးချုပ်ပရာယုတ်ချန်နိုချာက2014ခုနှစ်မှာဖြုတ်ချခဲ့တာပါ ဝန်ကြီးချုပ်ဟောင်းသက်ဆင်တဲ့ပတ်သက်ဆက်နွယ်နေတဲ့ပါတီတွေက2000ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ကြပေမဲ့အဂတိလိုက်စားမှုထိန်းချုပ်ဖို့နဲ့အကြမ်းဖက်ဆန္ဒပြမှုတွေအကြားတည်ငြိမ်အေးချမ်းမှုကိုပြန်လည်ထိန်းချုပ်ဖို့အတွက်အကြောင်းပြချက်တွေနဲ့စစ်တပ်ကအာဏာပြန်လည်ရယူခဲ့ပါတယ်စစ်တပ်ရဲ့ဒီလိုလုပ်ရက်ကဝန်ကြီးချုပ်ဟောင်းသက်ဆင်ကိုထောက်ခံအားပေးသူတွေကိုဒေါသထွက်စေခဲ့ပြီးရွေးကောက်ပွဲဆိုင်ငံ့ထားတဲ့အပေါ်မှာလည်းမကြေနပ်ချက်တွေပြင်းထန်လာစေခဲ့တာပါရွေးကောက်ပွဲကော်မရှင်ကြေညာချက်ရဲ့တစ်ဖက်မှာလည်းရွေးကောက်ပွဲကျင်းပမယ့်ရက်ဟာမေလမှာထိုင်းပြည်မဟာဝိဇရလွန်ကုန်းရဲ့နန်းတက်ဘိတ်သိက်ခံပွဲကျင်းပမယ့်ရက်နဲ့နှီးကပ်နေတဲ့အတွက်ဒီအပေါ်မကြေနပ်လို့ဆန္ဒပြပွဲအငယ်လေးတွေလှုပ်လာတာကိုလည်းတွေ့ရပါတယ်ထိုင်းနိုင်ငံမှာဒီမိုကရေစီနည်းလမ်းကျရွေးကောက်ပွဲတွေစတင်ခဲ့တဲ့1932ခုနှစ်ကတည်းကစစ်တပ်ကအာဏာသိမ်းဖို့ကြိုးပမ်းမှု19ချိန်မှာ12ချိန်အောင်မြင်ခဲ့ပြီးဆယ်စုနှစ်တွေအတွင်းစစ်တပ်နဲ့အတိုက်ခံနှစ်ဖက်ကြားခါးတီးတဲ့ရှင်ပြိုင်မှုတွေနဲ့အကြုံတွေ့ခဲ့ကြရတာပါအင်အားစုအသစ်တစ်ခုဖြစ်တဲ့ Future Forward ထွက်ပေါ်လာပြီးတဲ့အနောက်မှာဒီလိုခါးတည်တဲ့အခြေအနေတွေကိုပယ်ဖျက်နိုင်လိမ့်မယ်လို့အများကမျှော်လင့်ကြပြီးမြဲလေထိုင်းနိုင်ငံအတွက်ရေရှည်တည်တံ့တဲ့ဒီမိုကရေစီရဖို့ကတော့ကြာအောင်မယ်ဆိုတာကိုကောင်းကောင်းသဘောပေါက်နားလည်ကြပါတယ်ရွေးကောက်ပွဲအတွက်အပေးယူအလျှော့အတင်းတွေအများကြီးလုပ်ခဲ့ရပြီးဒါဟာစစ်မှန်တဲ့ပြုပြင်ပြောင်းလဲမှုလမ်းကြောင်းပေါ်ကိုရောက်ဖို့ကနဦးအစ်စ်မှာပဲရှိပါသေးတယ်လို့ Future Forward ကိုဦးဆောင်သူအသက်40အရွယ်ဘီလီယံနာတထေးကြီးတနတ်တွန်ဂျန်ဂရွန်ဂရန်ကစ်ကပြောပါတယ
် So if you want to correct what's wrong over the past decade there's only one way you can solve that you tackle the root cause of the problems
ပြည်ရဲ့ဆယ်လုံးနှစ်အတွင်းကမှားခဲ့တာတွေကိုပြန်လည်ပြင်ဆင်နိုင်ဖို့ကပြဿနာရဲ့အရင်းမြစ်ကိုကင်တွယ်ဖြေရှင်းတဲ့နည်းတစ်ခုပဲရှိပါတယ်။အရင်ကဘယ်နိုင်ငံရေးသမားမှဒီလိုကင်တွယ်ဖြေရှင်းဖို့ကြိုးပမ်းခဲ့တာမတွေ့ခဲ့ရပါဘူး
။မလမှကျင်းပမဲ့ရွေးကောက်ပွဲမှာဘသူပဲအနိုင်ရသည်ဖြစ်စေစစ်တပ်ကမူကြမ်းရေးဆွဲထားတဲ့နှစ်20ဖွံ့ဖြိုးတိုးတက်မှုစီမံကိန်းနဲ့ဥပဒေကြောင်းအရချီနှောင်ထားပြီးဖြစ်ပါတယ်။ဒီစီမံကိန်းမှာနိုင်ငံလုံခြုံရေးကစပြီးလူမှုရေးတန်းတူညီမျှမှုအထိအကျုံးဝင်နေပါတယ်။နေရ250ရှိတဲ့အထက်လွှတ်တော်မှာလည်းစစ်တပ်ကလွှတ်တော်ကိုယ်စားလှယ်တွေကိုတိုက်ရိုက်ခန့်အပ်နိုင်မှာဖြစ်ပြီးအခြေခံဥပဒေကပေးရထားတဲ့အာဏာနဲ့လုတ်ပိုင်ခွင့်တွေကိုအသုံးပြုပြီးစစ်တပ်ကအတိုက်အခံတွေပေါ်မှာဆက်ပြီးချိန်ချောက်နေဦးမှာလည်းဖြစ်ပါတယ်။ဒါဟာရွေးကောက်ပွဲကျင်းပပေးတဲ့တစ်ချိန်ထဲမှာစစ်တပ်ကရယူမဲ့လုတ်ပိုင်ခွင့်တွေဖြစ်ပြီးတက်ကြွလှုပ်ရှားသူတွေအတွက်လည်းသဘောတူလိုက်လျောယုံကလွဲလို့တခြားရွေးချယ်စရာတိတ်မရှိတဲ့အနေအထားပဲဖြစ်ပါတယ်ရှင်။
မမြတခြင်းအောင်ပါရှင်ဆက်ပြီးတော့ကမ္ဘာလေတုညဉ့်ညမ်းမှုအဆိုးဝါးဆုံးနေရာတစ်ခုဖြစ်တဲ့တောင်အာဖရိကကကြောင်မီးသွေးမိုင်းတွင်းနေအကြောင်းကိုတင်ပြပေးကြပါရစေ။တောင်အာဖရိကနိုင်ငံရဲ့ကြောင်မီးသွေးမိုင်းတွင်းနေရှိတဲ့အချက်အခြာနေရာဟာကမ္ဘာလေတုညဉ့်ညမ်းမှုအတွက်အဆိုးဆုံးနေရာတစ်ခုဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့ဖြစ်တဲ့ Greenpeace ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဆိုထားပါရစေ။ကြောင်မီးသွေးမိုင်းတွင်းပေါင်း12ခုရှိတဲ့အဲ့ဒီနေရာဟာကမ္ဘာပေါ်ကအစိတ်သင့်တဲ့ Nitrogen ဓာတ် Oxide တွေတန်ငွေတွေထုတ်လုပ်နေတဲ့အချက်အချာနေရာတစ်ခုလည်းဖြစ်ပါတယ်။နောက်ပြီးတော့အဲ့ဒီနေရာတစ်ဝိုက်မှာနေထိုင်နေကြတဲ့လူတွေရဲ့ကျန်းမာရေးလူနေမှုဘဝတွေကိုဖျက်ဆီးနေတယ်ဆိုပြီးတော့လည်းကျွမ်းကျင်သူပညာရှင်တွေကသုံးသပ်ပါတယ်။တောင်အာဖရိကကကြောင်မီးသွေးမိုင်းတွင်းနေရှိရာနေရာကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ Anita Powell သတင်းပေးပို့ထားတာနန်းလောင်ပြောပြပေးပါရှင်
။တောင်အာဖရိကတိုက်ကကြောင်မီးတွေတွင်းနေရှိတဲ့နေရာကိုပြောင်းရွှေ့လာတဲ့ Patrick Mauli ဟာအချင်းတို့အတွင်းမှာအဆုတ်ယောဂါနဲ့ရင်ဆိုင်ခဲ့ရပါတယ်။သူရဲ့အတွေ့အကြုံကို Patrick ကအခုလိုရှင်းပြပါတယ
် The mines the dust pollution you go to doctors
ဒီနေရာမှာမိုင်းတွင်းနေပုံမုံနေတဲ့လေလူညဉ့်ညမ်းမှုတွေကတိတ်ကိုစိုးပါတယ်နေမကောင်းလို့ဆရာဝန်တော့ပြရင်မေးတဲ့မေးခွန်းကအတူတူပါပဲခင်ဗျားမိုင်းတွင်းဘေးမှာနေသလားစွန့်ပြစ်မြေသာပုံတွေနားမှာနေသလားဆိုတော့မေးခွန်းပဲမေးပါတယ်ဟုတ်ပါတယ်ကျွန်တော်ကအဲ့ဒီနေရာတွေနားမှာနေတဲ့သူပ
ါမော်လီရဲ့အိမ်နောက်ဖေးမှာတောင်အာဖရိကရဲ့ကြောင်မီးတွေလုပ်ငန်းကြီးတွေရှိပါတယ်အရင်တုန်းကစိုက်ပျိုးမြေဖြစ်ခဲ့တဲ့ဟော်ရီနေဟာအခုတော့ကမ္ဘာပေါ်ကအဆိုးဆုံးလေထုညဉ့်ညမ်းတဲ့နေရာဖြစ်လာတယ်လို့ Greenpeace ကပြောပါရယ်။အဲ့ဒီအခြေအနေအပေါ်မှာ Middleburg မှာရှိတဲ့ Bambania Medical Center ကျန်းမာရေးဌာနအကြီးအကဲဒေါက်တာမိုဟာမက်တယက်ကအခုလိုပြောပါရယ်
။ Children and adults are paying the ultimate price. When we say ultimate price is
ကလင်းငယ်နဲ့လူလူရွယ်တွေဒီတန်းကိုအဆုံးဆုံးပေးဆက်နေရပါပြီအဆုံးဆုံးပေးဆက်နေရတဲ့တန်ဖိုးဆိုတဲ့နေရာမှာအုံနောက်နဲ့အယုံကျော်တွေဖွံ့ဖြိုးမှုမရှိတာတခြားဒေသတွေထဲဆိုင်ဒီဒေသမှာကလေးသစ်ဆုံးမှုတွေကပိုများတာအရွယ်ရောက်ပြီးသူတွေမှာနှလုံးရောဂါနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေပိုများတာကိုပြောတာဖြစ်ပါတယ်အ အခုလိုလေလူညဉ့်ညံ့တဲ့တံကိုလူတွေကအသက်နဲ့ရင်းပြီးပေးဆက်နေကြရတာပါ
ဒီပြဿနာတွေဟာကြောင်မီတွေလုပ်ငန်းနဲ့ညံ့ဖြစ်တဲ့အုပ်ချုပ်မှုရန်နေရာတွေကြောင့်လို့ဒေါက်တာတရက်ကပြစ်တင်ပြောဆိုပါတယ်ဒီဒေသမှာနေထိုင်ကြတဲ့လူမှုအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ဖို့ကြောင်မီတွေလုပ်ငန်းကုမ္ပဏီတွေဘက်ကလှုပ်ကင်ပေးတာအနေအချင်းပဲရှိတယ်လို့ဒေသခံတွေကလည်းပြောပါတယ
် One cannot be faulted in thinking is there someLevel of corruption operating this
ဒီစားကတချို့ဌာနတွေမှာအကျင့်ပြချဆောင်မှုတွေရှိသလားဆိုတာတွေးစရာရှိပါတယ်ဒီနေရာမှာလူသတ်မှုကျွလွန်ပြီးအဖမ်းမခံရတဲ့လူမျိုးတွေလည်းရှိပါတယ်ဒါကအမှန်တကယ်ဖြစ်နေတဲ့ဖြစ်ပျက်တွေပါဒီချက်ကိုကျွန်တော်နဲ့လာပြီးတော့အခြေတင်ညင်းခုန်စေချင်ပါတယ
်ဒေတာရင်းကကြောင်မီတွေကုမ္ပဏီကြီး၃ခုကိုမှတ်ချက်ပေးဖို့ VOA ကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိပါဘူးသဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူပဖနာဟာရှာဝါယိုကဒေတာရင်းမှာပေါများလာတဲ့နေရောင်ကိုအသုံးပြုပြီးတော့တန့်ရှင်းစွမ်းအင်ပြောင်းလဲထုတ်လုပ်ဖို့အားပေးလုပ်ကိုင်နေပါတယ်။သူကအခုလိုပြောပါတယ်
။ We are not saying we want to close down the mines. We must go the renewable energy way.So when we talk about the
mine တွေကိုပိတ်ပစ်ချင်တယ်လို့ကျွန်တော်တို့ပြောနေတာမဟုတ်ပါဘူးပြင်းပြင်းဆွမ်းရင်နီလန်ဘက်ကိုသွားဖို့တောင်အာဖရိကမှာနေရောင်ခြည်ဆွမ်းရင်ထုတ်လုပ်ဖို့ကျွန်တော်တို့ပြောနေတာပါအဲ့ဒီကြောင်မီးသွေးကုမ္ပဏီတွေကဆိုလာပြားတွေတက်ဆင်ပေးဖို့ ਨੇ သူတို့ကပဲအဲ့ဒီဆိုလာပြားတွေပြည်ပြင်ထိမ့်သိမ့်ဖို့လုပ်ရမှာပါ
ဒါပေမဲ့လည်းအလုတ်လက်မဲ့နှုံမြန်မာနေတာနဲ့ကလင်းငယ်တွေအပါအဝင်လူတွေရဲ့ကျန်းမာရေးတွေထိခိုက်လာတဲ့ဆိုပြီးပြစ်တင်ပြောဆိုနေတဲ့မအိုလီနဲ့သူ့ရဲ့အိမ်နီးချင်းတွေရဲ့စိတ်ကူးအိမ်မက်တွေကတော့အလံဝင်နေစေပါဒီနေရာဟာတစ်ချိန်လုံးကတာယာလှပခဲ့ဘူးတယ်လို့လည်းသူတို့ကပြောပါတယ်တဘာဝပဝန်းကျင်အရေးတက်ကြွလှုပ်ရှားနေတဲ့ဝီလျံဂျီယန်ကလည်းအခုလိုပြောပါတယ
် Is it endless echo now in Mpumalanga It's not a
present ခုချိန်မှာဒီပြဿနာတွေဟာအံပံမံကာအတွက်မဆုံးနိုင်တဲ့ပူပင်စရာကိစ္စတွေဖြစ်နေပါလေ။ကြောင်မီးသွေးလုပ်ငန်းကဝင်ငွေရှာပေးတဲ့နေရာမဟုတ်တော့ပါဘူး။အတော်မတတ်နိုင်တဲ့အခြေအနေဆိုးတွေသာဖြစ်ပါလေ
။တောင်အာဖရိကရဲ့ကြောင်မီးတွေသုံးလျက်စစ်ဖြန့်ဖြူးရေးစနစ်တွေကတော့ဇေယိတ်တက်တာစွာနဲ့ရှေ့ဆက်နေပါရယ်။ဒါပေမဲ့လည်းကြောင်မီးသွေးမိုင်းတွင်းနဲ့အနီးအနားမှာနေထိုင်ကြတဲ့လူမှုအတိုင်းဝိုင်းကတော့အခြေခံဝန်ဆောင်မှုတွေဖြစ်တဲ့လျက်စစ်မီးနဲ့ပိုက်တွေကလာတဲ့တောက်တုံးရေလည်းမရကြတဲ့အပြင်အခြေအနေတွေတိုးတက်လာမဲ့လက္ခဏာကလည်းအလံဝင်နေစေဖြစ်ပါရယ်ရှင်။
နားလောင်ပါရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမရေးတနာကျော်ကတလှည့်ပြောပြပေးပါအောင်ရှင
်စီကာလာတာလက်ပြည့်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတပြန်ကြတဲ့ပြန်လှုံ့နေကြပါတယ်အမေရိကန်နဲ့ရုရှားကြားမှာဆယ်စုနှစ်နဲ့ချီရှိခဲ့ပြီးဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေပြီးတော့အမေရိကန်ကနှုတ်ထွက်ကြောင်းတောက်ကြနေကပဲကြေညာလိုက်ပြီးတဲ့နောက်ဒီကနေ့စနေနေ့မှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာသွားတာဖြစ်ပါတယ်American ရုပ်သံ CBS နဲ့တောက်ကြနေကဆွေးနွေးခဲ့မှာ American သမ္မတ Donald Trump ကအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်။ Miss Pelosi ကကျွန်တော်တို့နိုင်ငံအတွက်တိတ်ကိုစိုးပါတယ်။လူကုန်ကူးတဲ့ကိစ္စကိုလည်းလုံးဝဂရုမစိုက်ပါဘူးလို့ပြောသွားပါတယ်။ Mexico နဲ့ American နယ်စပ်မှာနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်တာတွေကိုတားဆီးဖို့ဆိုပြီးတော့သမ္မတကဒတိုင်းဆောက်ဖို့အတွက်အစိုးရအသုံးစရိတ်တောင်းထားတာကို Miss Pelosi ကသဘောတူမပေးတာကိုသူကရည်ညွှန်းပြီးတော့ပြောတာဖြစ်ပါတယ်။အီရန်နိုင်ငံက cruise missile ဒုံးကျည်အစ်စ်တမျိုးကိုစမ်းသပ်ပြီးတော့ပစ်လွှတ်လိုက်တဲ့ video file တစ်ခုကိုအီရန်ကာကွယ်ရေးဝန်ကြီးဌာနကပြသလိုက်ပြီးတော့အဲ့ဒီဒုံးကျည်ဟာမိုင်း140လောက်ပြန်တန်းနိုင်တယ်လို့ပြောသွားပါတယ်။2019အာရှဖလားဘောလုံးပွဲမှာတော့ကာတာအသင်းကဘိုးဆွဲပြီးတော့အာရှချန်ပီယံဖြစ်သွားပါတယ်။အာရှဖလား final ကိုတောက်ကြနေကကစားခဲ့တာမှာကာတာကနာမည်ကြီးဂျပန်ကို3-2နဲ့မမျှော်လင့်မဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ရှင်။
စနေညနေခင်းရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမအေးတနာကျော်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khalid ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။လိုင်းဒိုမီတာ1925နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်။ဒီကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.